စစ်မှုထမ်းဖို့အသက်ပြည့်တဲ့သူတွေကိုစတင်ပြီးတော့စည်ရင်ကောက်ယူတာရက်ွက်ကစည်ရင်ကောက်ယူထားတဲ့သူတွေသွားနိုင်ခြင်းရှိမရှိခေါ်ယူမေးမြန်းတာကိုမြို့နယ်ရက်ကြီးတွေကနေတစင်စပြီးတော့လှုပ်ဆောင်နေပါပြီလို့ကိုတိုင်ကြုံတွေ့သူတွေက VOA ကိုပြောပါတယ်နီးဥပဒေတိတိပပမထွက်သေးတဲ့အချိန်မှာအခုလိုမျိုးစစ်ကောင်စီဘက်ကပြင်ဆင်မှုလုပ်တာကတော့ဥပဒေနဲ့ညီညွတ်ခြင်းမရှိဘူးဆိုတဲ့သုံးသပ်ပြောဆိုမှုတွေလည်းရှိပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မခင်ဖြူထွေးကတင်ပြပေးထားပါတယ်
။ရန်ကုန်မှာတော့စစ်အုပ်ချုပ်ရေးကြေညာထားတဲ့မြို့နယ်တချို့မှာစစ်မှုထမ်းဖို့အသက်ပြည့်ပြီးသူတွေကိုအိမ်နဲ့ရာရောက်စည်းရင်းကောက်ယူတာ၊လိုင်စင်တပ်ပုံတောင်းယူတာတွေလုပ်နေတယ်လို့လန်တာယာမြို့မှာနေထိုင်နေသူတို့က VOA ကိုပြောပါတယ်။စည်ရင်းကောက်ယူတာမှာတင်ပြဖို့ပြက်ကွက်ရင်အရေးယူမယ်လို့လည်းစင်ကွန်ဆာမှာအသိပေးထားတဲ့အကြောင်းသူကပြောပါတယ်
စမှုထမ်းမှုကစည်ရည်တော့လိုက်ကောက်သွားတယ်အရာကောက်လေးအရာတူလေးနံနယ်ပါသွားတယ်သူက20ကျော်ပဲရှိသေးတော့အဲ့လိုပေါ့ရိုင်းမှုလို့စည်ရင်းမှုလို့ပေါ့တကောင်စည်ရည်ကောက်နေတောင်းပြီးတကောင်စည်ရင်းလေးကအာရီကြည့်ကြည့်အသက်ငယ်ရဲ့လူတွေဆိုရင်စည်ရည်နဲ့ရေးသွားတာဘာမှတော့မပြောသွားဘူးမမီးသူတို့လည်းမပြောဘူးတကောင်ကြီးပြပြီးတော့အဲ့ဟိုနေဘယ်နှစ်ယောက်ရှိလဲမဘယ်နှစ်ယောက်ကြားဘယ်နှစ်ယောက်အဲ့လိုမီးတယ်မီးပြီးတော့အာဟိုနေရေးသွားတာအသက်ငယ်တဲ့လူတော့မိန်းကလေးကတော့မရေးဘူးယောက်ျားလေးပဲအဲ့ယောက်ျားလေးပဲအဲ့အသက်ငယ်တဲ့လူရေးသွားတာ
တချို့နယ်ဒေသတွေမှာတော့စစ်မှုထမ်းဖို့အသက်ပြည့်သူတွေကိုမြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာသတင်းလာပို့ဖို့စင်ကော်ထားတယ်လို့ပြောပါတယ်အမိမဖော်လို့တဲ့လှဲကူဒေသခံတအူက VOA ကိုစာရေးပေးပို့တာမှာတော့လှဲကူမြို့နယ်ထဲပါဝင်တဲ့အဝိုင်းမက်လက်ဘိုးရင်ကလေးရှမ်းရွာမုတ်ဆိုးညောင်စင်ကူကြီးစင်ကူလေးလက်ပံကောက်ကွေ့ပိုက်ကြီးဝဲစတဲ့ကြီးရွာတွေကအသက်24နှစ်ကနေ30အထွန်းလူငယ်တွေကိုစီးရင်ကောက်ယူပြီးတရွာကို2ဦးစစ်မှုထမ်းဖို့အစည်းအဝေးလို့ဆုံးဖြတ်ခဲ့ပြီးတော့အဲ့ဒီအသက်အရွယ်အတွင်းမှာပါဝင်တဲ့လူငယ်တွေကမဲနိုင်စနစ်နဲ့ရွေးချယ်ဖို့လှုံ့ဆော်နေတယ်လို့ပြောပါတယ်မဲလာမနိုင်ဘူးဆိုရင်အေးအေးယူမယ်လို့ယာအိမ်မှုစအိမ်မှုတွေကတဆင့်ပြောဆိုထားတယ်လို့လည်းပြောပါရယ် VOA ကလဲကူးမျိုးနဲ့အထွေထွေအုပ်ချုပ်ရေးယုံကိုအချင်းချင်းဆက်သွယ်တာမှာတော့ဒီသတင်းနဲ့ပတ်သက်လို့ဖြေချဖို့အချိန်မရှိတဲ့အကြောင်းပြန်လည်တုံ့ပြန်ပါရယ်ရောင်မျိုးကရက်ွက်တချို့မှာတော့စစ်မှုထမ်းဖို့အသက်ပြည့်သူတွေကိုစည်ရင်းပြုစုပြီးကောက်ယူထားတဲ့စည်ရင်းမှာပါဝင်နေသူတွေကိုတွားရောက်နိုင်တာရှိမရှိခေါ်ယူမေးမြန်းတာတွေကိုမျိုးနဲ့ရက်ကြီးတွေကနေတဆင့်စတင်လှုပ်ဆောင်နေတယ်လို့စည်ရင်းမှာပါဝင်သူတို့က VOA ကိုအခုလိုပြောပြပါရယ်စစ်မှုထမ်းဖို့လက်တလောစင့်ခေါ်အောင်မှာမဟုတ်ဘူးလို့စစ်ကောင်စီကပြောထားပေမဲ့စင်းကောက်တဲ့ထဲမှာမျိုးသမီးတွေကိုပါထည့်သွင်းကောက်ခံတာတွေလုပ်နေပြီးလက်တလောမှာတော့စင်းနဲ့ပါဝင်တဲ့မျိုးသမီးတွေကိုစစ်မှုထမ်းနိုင်တာရှိမရှိခေါ်ယူမေးမြန်းတဲ့အထဲတော့မပါဝင်သေးဘူးလို့ပြောကြပါရယ်ဆရာနာချင်းဟောင်းတို့ဖြစ်တဲ့ဦးတန်းရွှေလက်ထက်2010ပြည့်နှစ်မှာပြဋ္ဌာန်းခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေအာဏာတည်တဲ့အကြောင်းလက်ရှိစစ်ကောင်စီကဖေဖော်ဝါရီလ10ရက်နေ့ကအမိန့်ထုတ်ပြန်ခဲ့တာပါတနေ့မှာလူ 9,000 ကနေ 6,000 အထိစစ်မှုထမ်းစင့်ခေါ်ဖို့ရထားတယ်လို့စစ်ကောင်စီကကြေညာထားပါတယ်။စစ်မှုထမ်းဖို့အတွက်ရဲကြီးတာဝန်ရှိသူတွေကစည်ရင်းတွေလိုက်လံကောက်ယူနေတဲ့ဆိုပြီးသတင်းတွေထွက်နေတာဟာကောလာဟလတာဖြစ်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဒီကနေ့မတ်လ15ရက်နေ့မှာပဲ VOA ကိုအခုလိုထပ်မံပြောဆိုပါတယ်
။ဒီပြည်သူစစ်မှုထမ်းစနစ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့စည်ရင်းကောက်ယူနေတာပေါ့။စည်ရင်းကောက်ယူနေတဲ့အခြေအနေကတော့သူရဲ့ဥပဒေပြဋ္ဌာန်းချက်အရာသူတို့ကဒီနှစ်စဉ်ကောက်ယူမှာဖြစ်တယ်နှစ်စဉ်စည်ရင်းပြုစုရမှာနှစ်စဉ်ကောက်ယူမှာဖြစ်တယ်အဲဒီအချိန်မှာတော့ကျွန်တော်တို့အနေနဲ့စတင်ပြီးတော့ကြာစည်ရင်းကောက်တဲ့လုပ်ငန်းတွေကိုဒါစတင်ဆောင်ရွက်နေတာဖြစ်ပါတယ်အဲဒါနဲ့ပတ်သက်ပြီးကောလာဟလထုတ်လွှင့်မှုတွေရှိပါတယ်ကျွန်တော်အနေနဲ့လည်းအချိန်ချင်းဒီပြည်သူစစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးကြာရှင်းပြနေတာရှိတယ်အပြီးရင်ကျွန်တော်တို့ဒါမြို့နယ်အလိုက်တွေလည်းရှင်းပြနေတာရှိတယ်ဒီတိုင်းပဲကျွန်တော်တို့စနစ်တကျဆောင်ရွက်တော့မှာဖြစ်ပါတယ်ကျွန်တော်ပြောသလိုပဲအကျုံးဝင်သူလူကြီးတရာမှာတယောက်တောင်မှလောလောဆယ်မှာစစ်မှုထမ်းဆောင်ဖို့မရှိသေးပါဘူးဒါကြောင့်မလို့ဒီကောလာဟလာတွေနဲ့ပတ်သက်ပြီးတော့ကြာ ဒီလူလူစိုးရင်ထိတ်လန့်အောင်လုပ်နေတယ်ပတ်သက်ပြီးတော့စိုးရင်ထိတ်လန့်မှုမရှိဖို့ဒီပြည်သူစစ်မှုထမ်းစင့်ခေါ်ရေးဘုတ်အဖွဲ့အနေနဲ့ဥပဒေပြဋ္ဌာန်းချက်တွေအတိုင်းပဲစီးစစ်နေတဲ့ကြဆောင်ရွက်သွားမှာဖြစ်တယ်လို့ပြောချင်ပါတယ
်ပြည်သူစစ်မှုထမ်းဥပဒေနဲ့ပတ်သက်တဲ့ဤဥပဒေတွေထုတ်ပြန်ခြင်းမရှိသေးခင်မှာအခုလိုပြင်ဆင်မှုတွေလှုပ်ဆောင်တာကဥပဒေနဲ့ညှဉ်းပန်းခြင်းမရှိဘူးလို့ဥပဒေပညာရှင်တဦးဖြစ်တဲ့ဦးကြည်မြင့်ကသုံးသပ်ပြောဆိုပါတယ်
ရင်ကျေးတဲ့နိုင်ငံတွေမှာပေါ့ဒီမိုကရေစီနိုင်ငံတွေမှာတော့ဥပဒေထွက်ပြီးနေဥပဒေထွက်တယ်နေဥပဒေထွက်ပြီးလုံလုံလုံကြီးထွက်တယ်အဲ့ဒါတွေပြီးတော့မှဥပဒေနဲ့အညီလောက်ကြတာလေဒီမှာတော့တိတယ်မြင်တဲ့အတိုင်းပဲလေဘာမဆိုလှုပ်ရဲတဲ့ဆိုတဲ့လူမျိုးရဲ့အောက်မှာအောက်ကလည်းဘာမဆိုလှုပ်ရဲတဲ့လှုပ်ချင်တာလှုပ်မယ်ဆိုလှုပ်နေကြတာပဲဘယ်ဥပဒေနဲ့ညီမလဲနော
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကလူငယ်တွေစစ်မှုထမ်းရမယ့်အစီအစဉ်ကိုလာမယ့်ဧပြီလမှာပရမတ်တပ်အနေနဲ့လူ9000ကိုစတင်ခေါ်ယူဖို့ပြင်ထားတယ်လို့ထုတ်ပြန်ပြောဆိုထားပါတယ်။စစ်မှုထမ်းဥပဒေကိုမလိုက်နာတဲ့သူတွေဟာထောင်နဲ့3နှစ်ကနေ9နှစ်အထိကြာခံရမယ်လို့လည်းဥပဒေမှာပြဋ္ဌာန်းထားပါတယ်ရှင်။